တောင်အာရှနဲ့အရှေ့တောင်အာရှမီဒီယာနှစ်ပတ်လည်အစည်းအဝေးဖွင့်ပွဲခန္ဓာကိုဒီကနေ့မနက်ပိုင်းမှာတရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမြို့ရှိရှန်ဂရီလာဂျန်ဟိုတယ်မှာကျင်းပပါတယ်အခမ်းအနားသို့တရုတ်နိုင်ငံယူနန်ပြည်နယ်ပါတီကော်မတီအမြဲတမ်းကော်မတီဝင်ပြန်ကြားရေးဝန်ကြီးဌာနဝန်ကြီး Mrs. စိန်ရန်ပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးမောင်မောင်အောင်ဦးဆောင်နှင့်မြန်မာကိုယ်စားလှယ်အဖွဲ့တရုတ်ကမ္ဘောဒီးယားထိုင်းလာအိုသီရီလင်ကာနိုင်ငံတို့မှကိုယ်စားလှယ်များတက်ရောက်ကြပါသည်ရှေ့ဥစွာအခမ်းအနားသို့တက်ရောက်လာကြသူများကမစ္စတာရှီချင်းဖင်ရဲ့တရုတ်နိုင်ငံရေးရာစီမံခန့်ခွဲမှုစာအုပ်ပြပွဲနဲ့ယူနန်ပြည်နယ်ဆိုင်ရာပြကန်ခင်းစင်ပြသထားမှုများကိုကြည့်ရှုလေ့လာကြပါသည်အဲဒီနောက်ဖွင့်ပွဲခန်းနာကိုကျင်းပရာတိုင်းရင်သာတန်ဆောင်တိတချင်းဖြင့်ကြိုဆိုကပြဖြောဖြေတင်ဆက်ကြပါသည်အဲဒီနောက်ယူနန်ပြည်နယ်ပါတီကော်မတီအမြဲတမ်းကော်မတီဝင်ပြန်ကြားရေးဝန်ကြီးဌာနဝန်ကြီးမစ္စစ်စိန်ရန်နဲ့တရုတ်နေဆင်သတင်းစာဌာနညွှန်ကြားရေးမှူးချုပ်နဲ့အက်ဒီတာချုပ်မစ္စတာချူယင်ဖူရိုကကြိုဆိုနှုတ်ခွန်းဆက်စကားပြောကြားကြပါသည်အဲဒီနောက်2025တောင်အာရှနဲ့အရှေ့တောင်အာရှမီဒီယာမဟာမိတ်အဖွဲ့ပူးပေါင်းဆောင်ရွက်တဲ့အောင်မြင်မှုရလဒ်များကိုထုတ်ပြန်ပါတယ်။အဲဒီနောက်မဟာမိတ်အဖွဲ့ပူးပေါင်းဆောင်ရွက်မှုစီမံကိန်းစတင်လက်ပတ်ချင်းဖွင့်ပွဲခန်းနာကိုကျင်းပရာမြန်မာတန်နဲ့ရုပ်မြင့်တန်ကြားညွှန်ကြားရေးမှူးချုပ်ဦးရဲနိုင်နဲ့တရုတ်ကမ္ဘောဒီးယားထိုင်းလာအိုနဲ့သီရီလင်ကာနိုင်ငံတို့မှကိုယ်စားလှယ်များကစုပေါင်းဖွင့်လှစ်ပေးကြပြီးကမ္ဘောဒီးယားနိုင်ငံယဉ်ကျေးမှုအဖွဲ့ကရိုးရာအကဖြင့်၎င်းသာသနာရေးနှင့်ယဉ်ကျေးမှုဝန်ကြီးဌာနမှအမှုပညာရှင်များကပကံရင်အကားဖြင့်၎င်းဖော်ပြထင်ဆက်ပါသည်ဆလဘီထန်းချစ်ပညာရှင်များတွေ့ဆုံပွဲကိုကျင်းပရာလာအိုနိုင်ငံတရုတ်နိုင်ငံကမ္ဘောဒီးယားနိုင်ငံသီရီလင်ကာနိုင်ငံတို့မှဝန်ကြီးဒုတိယဝန်ကြီးတောင်ဝန်ရှိသူများနဲ့ပြည်ထောင်စုဝန်ကြီးဦးမောင်မောင်အောင်တို့ကအမှားစကားပြောကြားကြပါသည် ဒီကနေ့ကျင်းပတဲ့နှစ်ပတ်လည်အစည်းအဝေးအတွက်အပြန်အလှန်တင်ယူကိုးကားမှုများနဲ့ဖွံ့ဖြိုးတိုးတက်ဖို့ဆိုတဲ့ခေါင်းစဉ်ကိုရွေးချယ်ထားခြင်းဟာအလွန်အသင့်မြတ်ပြီးအရေးပါတဲ့အခြေပဲကိုပေါ်လွင်စေပါကြောင်းဒီကနေ့ခေတ်မှာတောင်အာရှနဲ့အရှေ့တောင်အာရှဟာကမ္ဘာတဝန်းဖွံ့ဖြိုးတိုးတက်လာတဲ့စီးပွားရေးနည်းပညာနဲ့လူအဖွဲ့အစည်းအတွင်းဖွံ့ဖြိုးတိုးတက်ရေးအတွက်ဦးဆောင် ပေါ်လာတယ်လို့မိမိသိမြင်ယုံကြည်ပါကြောင်းမိမိတို့ဝန်ကြီးဌာနအနေနဲ့တောင်အာရှနဲ့အရှေ့တောင်အာရှဒေသကျွေးနိုင်ငံများကမီဒီယာများနဲ့မီဒီယာကန်တာပူးပေါင်းဆောင်ရွက်မှုများပြုလုပ်နေပါကြောင်းအလားတူအာဆီယံနိုင်ငံများအပြင်အခြားနိုင်ငံပေါင်းများစွာနဲ့လည်းမီဒီယာပူးပေါင်းဆောင်ရွက်မှုများကိုကြဲကြဲပြန့်ပြန့်လှုပ်ဆောင်နေပါကြောင်းအထူးသဖြင့်တရုတ်နိုင်ငံကမီဒီယာဖွဲ့စည်းများနဲ့ပူးပေါင်းဆောင် ပြည်နယ်ပါတီကော်မတီအမြဲတမ်းကွန်ရက်ရဲ့လုပ်ငန်းဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်နေတဲ့အဖွဲ့အစည်းများမှလည်းအဖွဲ့ဝင်အဖြစ်ပါဝင်ပြီးအဲ့ဒီအဖွဲ့အစည်းများကကြီးမှုပြီးပြုလုပ်တဲ့မီဒီယာ တရုတ်နိုင်ငံယူနယ်ပြည်နယ်နဲ့လေဂျမန်နှစ်ကလေးကျင်းများတရုတ်မြန်မာတွင်စီတီမီဒီယာဖိုရမ်ကိုပူးပေါင်းကျင်းပခဲ့ပါကြောင်းမီဒီယာမှတဆင့်ယဉ်ကျေးမှုဖလှယ်ခြင်းများကိုတနိုင်ငံပြည်သူများသိရှိနားလည်အောင်ပူးပေါင်းရှိုက်ကူးထုတ်လုပ်ပေးခြင်းများအပြန့်အလန့်သွားလာပြီးပူးပေါင်းရှိုက်ကူးရေးဆောင်ရွက်ခြင်းများကိုလည်းအခုထက်ပိုမိုကျယ်ပြန့်စွာဆောင်ရွက်သင့်တယ်လို့မြင်ပါကြောင်းဒါမှသာတနိုင်င ဒီကနေ့ကျင်းပတဲ့ဖိုရမ်မှာတဆင့်အပြန့်အလှန်သင်ယူမှုစံသစ်တဲ့နှိလမ်းများဖန်တီးမှုနဲ့တောင်ဝန်ရှိတဲ့သတင်းများဖြန့်ဝေမှုများကတောင်အာရှနဲ့အရှေ့တောင်အာရှဒေသမှနိုင်ငံတစ်ခုချင်းစီအတွက်သာမကဒေသတွင်းနဲ့ကမ္ဘာလုံးဆိုင်ရာတည်ငြိမ်မှုအတွက်ပါအလွန်အရေးကြီးတဲ့အခန်းကဏ္ဍတစ်ခုဖြစ်လာမယ်လို့လည်းယုံကြည်မျှော်လင့်မှာကြောင်းပြောကြားပါတယ်အဲဒီနောက်နေဆက်ကိုဖျက်ကျော်၍လက်ချင်းတွဲထားသည့်ခေါင်းစဉ်နဲ့စပွဲဝိုင်းဆွေးနွေးပွဲကိုကျင်းပရာတရုတ်၊ထိုင်း၊ပါကစ္စတန်၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတို့မှကိုယ်စားလှယ်များတက်ရောက်ဆွေးနွေးကြပါသည်မွန်လွဲပိုင်းမှာပြည်ထောင်စုဝန်ကြီးဦးမောင်မောင်အောင်နဲ့တရုတ်နိုင်ငံလုံးဆိုင်ရာသတင်းမီဒီယာအဖွဲ့အမှုဆောင်အတွင်ရင်မှုဝီရှီတို့တွေ့ဆုံဆွေးနွေးပါတယ်။တွေ့ဆုံစဉ်သနိုင်ငံသတင်းမီဒီယာကဏ္ဍမှာကန်တာပေါင်းစုံပူးပေါင်းဆောင်ရွက်ရေးသတင်းထုသတင်းမှားများကိုသတင်းအမှန်များနဲ့ပူးပေါင်းတိုက်ဖြတ်ရေးမကြမီကျင်းပမယ်မြန်မာနိုင်ငံရွှေကောက်ပွဲအောင်မြင်မှုအတွက်မီဒီယာကဏ္ဍမှဝိုင်းဝန်းကူညီအားဖြင့်ဆောင်ရွက်ပေးရေးသနိုင်ငံသတင်းမီဒီယာအဖွဲ့အစည်းများပူးပေါင်းဆောင်ရွက်ရေးတို့နဲ့ဆက်လင်းပြီးရင်းနှီးပွင့်လင်းစွာဆွေးနွေးကြပါတယ်ညနေပိုင်းမှာ2025တရုတ်မြန်မာ Dream City Media Forum နဲ့မင်္ဂလာစကားမိတ်ဆက်ပေါ့ဖော်မြစ်တာနှွေးထွေးစွာတရုတ်မြန်မာစကားဝိုင်းဆွေးနွေးပွဲကိုကျင်းပရာတရုတ်မြန်မာနှစ်နိုင်ငံဆိုရအဖွဲ့ကိုယ်စားလှယ်များကယ်ဆယ်ရေးအဖွဲ့များမီဒီယာများနဲ့မိဘချစ်ကြည်ရေးအဖွဲ့အစည်းမှကိုယ်စားလှယ်များတက်ရောက်ကြပါတယ်ရှေးဦးစွာမြန်မာနိုင်ငံငရင်ဘေးသင့်ဒေသများသို့ယူနန်ပြည်နယ်ကယ်ဆယ်ရေးနှင့်စေဝါကုသရေးအဖွဲ့သွားရောက်ကယ်ဆယ်ခဲ့တဲ့ဗီဒီယိုကလစ်ကိုပြသပြီးပြည်ထောင်ရေးဝန်ကြီးဌာနမိသက်ဦးစီးဌာနမှဦးစီးအရာရှိဦးပြေဖြိုးဦးယူနန်ပြည်နယ်ကယ်ဆယ်ရေးအဖွဲ့မှတာဝန်ရှိသူများမြန်မာတရုတ်ချစ်ကြည်ရေးအသင်းဥက္ကဋ္ဌဦးတင်ဦးမန္တလေးအဝေးသင့်တက္ကသိုလ်မှဥပဒေအထူးပြုကျောင်းသူမတ်နေကြီးအောင်မြင့်နဲ့တာဝန်ရှိသူများကမန္တလေးမြင်ငရင်ကြီးနဲ့ပတ်သက်တဲ့ကွန်ရီကယ်ဆယ်ရေးလုပ်ငန်းများဆောင်ရွက်ခဲ့မှုကယ်ဆယ်ရေးများနဲ့ဘာသာစကားကနနမိတ်မဲ့၍ချက်ချင်းမြတ်တာအတားအဆီမရှိခြင်းနဲ့ပတ်သက်ပြီးအပြန့်အလှန်အမြင့်ချင်းဖလှယ်ဆွေးနွေးကြပါသည် ဆက်လက်ပြီးမီဒီယာချင်းလက်တွဲ၍အနာဂတ်သို့ရှောက်လန်းမည်ခေါင်းစဉ်နဲ့ဆွေးနွေးပွဲကိုကျင်းပရန်မြန်မာတန်နေရုံးမြင့်တန်ကြားညွှန်ကြားရေးမှူးချုပ်ဦးရဲနိုင်ယူနန်နေ့စဉ်သတင်းစာလုပ်ငန်းစုပါတီကော်မတီဝင်ဒုတိယအယ်ဒီတာချုပ်ဝမ်ချင်ယောင်မြန်မာနိုင်ငံရွှေစာမဏီတရုတ်သတင်းစာတာဝန်ခံဒေါ်ချိုသက်ထွန်းနဲ့ချဲဟောင်းပြည်နယ်ခွဲသတင်းရုံးခန်းဌာနမှလီဆုံးမင်တို့ကဆွေးနွေးပြောကြားကြပြီးမြန်မာနိုင်ငံသတင်းမီဒီယာကောင်စီဥက္ကဋ္ဌဒေါက်တာတင်ထွန်းဦးမြန်မာနိုင်ငံသတင်းစာဆရာများအသင်းမှဦးမြတ်ခိုင်တို့အပါအဝင်မြန်မာပုဂ္ဂလိကမီဒီယာအဖွဲ့နဲ့တရုတ်မီဒီယာအဖွဲ့မှကိုယ်စားလှယ်များကနိုင်ငံသားမီဒီယာကဏ္ဍပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးနဲ့ AI နည်းပညာကိုအသုံးပြုပြီးသတင်းမီဒီယာလုပ်ငန်းများမြင့်တင်ရေးကိစ္စရပ်များကိုဆွေးနွေးခဲ့ကြပါတယ်ရှင်။